နိုဝင်ဘာလ10ရက်အင်္ဂါနေ့မှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်သမ္မတလောင်းတွေမဲဆွယ်စည်းရုံးဖို့ဒီကနေ့တနင်္ဂနွေနေ့နဲ့မနေ့ဖြန်တနင်္လာနေ့နှစ်ရက်ပဲကြာမှာတော့တယ်။ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာသူတို့တဲကဘယ်သူကိုမဲပေးမယ်ဆိုတာအခုချိန်ထိမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးဖို့ကြိုးစားနေကြတယ်လို့သူတို့ကိုထောက်ခံသူတွေအင်္ဂါနေ့မှာတခဲနဲ့မဲသွားပေးကြဖို့လဲတိုက်တွန်းပြောဆိုနေပါတယ်။ဒီကနေ့အိုဟိုင်ယိုပြည်နယ်ကလီဖလန်မြို့မှာလုပ်မဲ့မဲဆွယ်စည်းရုံးပွဲမှာCleveland Cavaliers basketball အသင်းကနာမည်ကျော်ကစားသမား LeBron James က Clinton အတွက်ကူညီမဲဆွယ်ပေးပါလိမ့်မယ်။ Clinton ဟာဒီကနေ့မှာပဲ New Hampshire ပြည်နယ်မှာလည်းမဲဆွယ်စည်းရုံးပွဲလုပ်ပါမယ်။ Trump ကတော့အစဉ်အလာအားဖြင့် Democrat တွေကိုထောက်ခံမဲ့ပေးခဲ့တဲ့ပြည်နယ်တွေမှာဒီကနေ့မဲဆွယ်စည်းရုံးပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။ Iowa, Minnesota, Michigan, Pennsylvania နဲ့ Virginia ပြည်နယ်တွေမှာ Trump ကမဲဆွယ်ပွဲတွေလုပ်မှာပါ။စနေနေ့ကနီဗာဒါပြည်နယ် Reno မြို့မှာ Trump ရဲ့မဲဆွယ်စည်းရုံးပွဲတွင်လူအုပ်ထဲကနေတယောက်ယောက်ကတနတ်လူအော်လိုက်တဲ့အတွက်ခဏတာရေအုပ်တဲတဲဖြစ်ပြီးအထူးလုံခြုံရေးတွေကထရမ့်ကိုအကောက်ခွဲပေးပြီးတော့စင်းမျက်နှောက်ကိုခေါ်သွားခဲ့ရပါသေးတယ်။ဒါပေမဲ့တန်တရားနဲ့ထိန်းသိမ်းခံရသူမှာဘာလက်နဲ့မှမတွေ့သလိုအနီးပတ်ဝန်းကျင်မှာလည်းဘာလက်နဲ့မှမတွေ့ဘူးလို့ရိုက်တာသတင်းဌာနကပြောပါတယ်။